American သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့နှစ်ယောက်စလုံးဒီမက္ကဆီကိုနိုင်ငံနဲ့နယ်စပ်ဖြစ်တဲ့ Texas ပြည်နယ်ကိုဒီကနေ့ကြာသပတေးနေ့မှာသွားကြဖို့ရှိနေပါတယ်။မက္ကဆီကိုနယ်စပ်ကနေ American တွေကိုတရားမဝင်ဝင်လာနေသူတွေကိုတားဆီးရေးကိစ္စက November ကျင်းပမဲ့သမ္မတရွေးကောက်ပွဲအတွက်အဓိကအရေးကြီးနေတဲ့ကိစ္စတစ်ခုဖြစ်တာကြောင့်သမ္မတဝင်ဝင်အရွေးခံကြမဲ့သူတို့နှစ်ယောက်လုံးနယ်စပ်ဒေသကိုသွားကြမှာပါ။အခုနှစ်ပိုင်းတွေအတွင်းမှာတရားမဝင်ဝင်လာသူတွေတိတိကျကျနဲ့သွားတဲ့ Brownsville မြို့ကိုသမ္မတဘိုင်ဒန်သွားမှာဖြစ်ပါတယ်။အဲဒီကအခြေအနေတွေကိုအမေရိကန်အကောက်ခွန်နေဆက်လုံခြုံရေးလူဝင်မှုကြီးကြပ်ရေးဌာနတာဝန်ရှိသူတွေရဲ့တင်ပြချက်တွေကိုသမ္မတဘိုင်ဒန်နားထောင်မှာဖြစ်ပြီးတော့မိန့်ခွန်းပြောကြားဖို့ရှိတယ်လို့အင်ဂျီရောကသတင်းထုတ်ပြန်ထားပါတယ်။ Republican Party ရဲ့သမ္မတလောင်းဖြစ်ဖို့တေချာသလောက်ရှိနေတဲ့ Trump ကတော့မကြာခင်လပိုင်းတွေကစပြီးတော့တရားမဝင်ဝင်လာသူတွေအများဆုံးဖြစ်တဲ့နေရာတစ်ခုဖြစ်တဲ့ Eagle Pass မြို့ကိုတွားရောက်မှာပါ။ Trump သမ္မတတာဝန်ထမ်းဆောင်ခဲ့စဉ်တုန်းက American နဲ့ Mexico နယ်စပ်ကိုတိုက်ခိုက်ဖို့အတွက်စူးစမ်းခဲ့မှုပါရှင်။